မြန်မာနိုင်ငံမှာနိုင်ငံရေးအချက်အလက်ကိုဖြည့်ရှင်းနိုင်ဖို့အတွက်အာဏာသိမ်းစစ်ကောင်စုတွေကိုဖိအားပေးနိုင်တဲ့နည်းလမ်းတွေရှိနေပြီးနိုင်ငံတကာကနေထိထိရောက်ရောက်အသုံးချဖို့လိုအပ်တယ်လို့မြန်မာနိုင်ငံလူ့ခွင့်ဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ် Tom Andrews ကပြောကြားလိုက်ပါတယ
် Targeting these three needs of the junta weapons money and legitimacy while increasing aid
စစ်ကောင်စီအတွက်လိုအပ်နေတဲ့လက်နက်ငွေကြေးနဲ့အသိအမှတ်ပြုမှုဆိုတဲ့အချက်၃ချက်ကိုပြတ်မှတ်ထားအရေးယူတာနဲ့တစ်ချိန်တည်းမှာပဲမြန်မာပြည်သူတွေအတွက်လူသားချင်းစာနာမှုအကူအညီတွေတိုးမြှင့်ပေးဖို့အရေးကြီးလို့နေပြီးဒါဟာမြန်မာပြည်သူတွေအတွက်နိုင်ငံတကာအတိုင်းအဝန်းကနေအကူအညီပေးနိုင်တဲ့အကောင်းဆုံးနည်းလမ်းဖြစ်မယ်လို့ယုံကြည်ပါကြောင်းတောက်ချာနဲ့ညော့ကုလသမဂ္ဂရုံးချုပ်မှာကျင်းပတဲ့ထွေထွေညီလာခံတက်တရကော်မတီမှာအထူးကိုယ်စားလှယ်ကပြောတာပါမြန်မာစစ်အာဏာပိုင်တွေပေါ်မှာဖိအားပေးရမှာနိုင်ငံတကာကနေရင်ရင်ညွတ်ညွတ်နဲ့ထိရောက်အောင်ဆောင်ရွက်ဖို့လည်းတိုက်တွန်းပါတယ်အထူးသဖြင့်စစ်ကောင်စီအတွက်အဓိကဝင်ငွေရလန်းဖြစ်နေတဲ့ရင်းနှီးတဲ့တဘောဝတန်းရယ်လုပ်ငန်းကိုတန်ခတ်အရေးယူပေးဖို့လည်းတောင်းဆိုပါတယ်မြန်မာပြည်သူတွေရဲ့စစ်တပ်ပိုင်းကုမ္ပဏီထုတ်ပစ္စည်းတွေကိုမဝယ်ဘဲနေတာအခွင့်မပေးတာမိသားကမဆောင်တာလို့ကိုနီးကိုဟန်နဲ့အရေးယူတန်ခတ်မှုတွေဟာလည်းထိရောက်မှုရှိတယ်လို့ပြောပါတယ်အာဆီယံထိပ်သီးစည်းဝေးပွဲမှာစစ်ကောင်စီကိုတက်ခွင့်မပေးဖို့ဆုံးဖြတ်လိုက်ပြီးတဲ့နောက်ရပ်ပိုင်းအတွင်းမှာပဲထောင်နဲ့ချီတဲ့အကျဉ်းသားတွေလွှတ်ပေးဖို့စစ်ကောင်စီကကြေညာတာဟာဖိအားတွေကိုလက်တွေအလုတ်ဖြစ်တယ်ဆိုတာကိုထင်ရှားကြောင်းလည်းပြောဆိုခဲ့တာဖြစ်ပါတယ်